နောက်ဆုံးကြိမ်သတိပေးချက်ဆိုပြီးချင်းပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဦးအောင်သန်းကိုလွှတ်တော်ဒုဥက္ကဋ္ဌရာထူးတာဝန်ကနေနှုတ်ထွက်ဖို့ NLD ပါတီဒုဥက္ကဋ္ဌနှင့်ဒေါက်တာဇော်မြင့်မောင်ကလက်မှတ်ရေးထိုးပြီးသတိပေးအကြောင်းကြားစာပေးပို့ထားတာဖြစ်ပါတယ်။ဦးအောင်သန်းဟာချင်းပြည်နယ် NLD ပါတီရဲ့အတွင်းအမှုလည်းဖြစ်ပါတယ်။သူ့အနေနဲ့လွှတ်တော်တွင်းမှာပြဿနာအရှုပ်ထွေးတစုံတရာမရှိပေမဲ့လည်းချင်းပြည်နယ်အစိုးရအဖွဲ့အပေါ်မှာတော့ဗန်နိုင်းဆိုင်ရာအရှုပ်ထွေးတွေရှိတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တချို့ရဲ့ပြောဆိုချက်အရသိရပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းလောက်ကနိုင်ငံတော်တိုင်ငံပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ချင်းပြည်နယ်ကိုတွားရောက်ခဲ့တဲ့ခီးစဉ်အပြီးမှာအခုလိုဦးအောင်သန်းကို NLD ပါတီကအရေးယူတာတွေလှုပ်လာတာဖြစ်ပါတယ်။ဦးအောင်သန်းကိုအရေးယူတာနဲ့ပတ်သက်ပြီးဒီကနေ့ပါတီဌာနချုပ်သတင်းစာရှင်းလင်းပွဲမှာပါတီရဲ့ဒုဥက္ကဋ္ဌနှင့်ဒေါက်တာဇော်မြင့်မောင်ကို RFA ကမေးမြန်းရမှာအခုလိုပြောပါတယ်။
အချို့သောပြည်နယ်အစိုးရအဖွဲ့ဝင်များကစုံစမ်းစစ်ဆေးရေးအဖွဲ့များရဲ့စစ်ဆေးတွေးဆချက်တွေနှုတ်ဖြင့်သတိပေးခြင်းစာဖြင့်သတိပေးခြင်းတာဝန်မှရဆိုင်ခြင်းတို့ကိုပြုလုပ်ခဲ့ပါတယ်။ဒါယနေ့ထိရေးယူရတော့ရှင်းရင်တာဝန်ရှိဒိုင်းဒေသကြီးပြည်နယ်အစိုးရဖွဲ့ဝင်များလွတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌဦးရီမှာစုစုပေါင်း12ဦးဆိုတာရှိပါတယ်။ကျွန်တော်ဒီမှာပုဂ္ဂိုလ်ရေးနံပါတ်ကြီးကျွန်တော်တို့မတုံ့မရစေဘူးနော်
။ဦးအောင်သန်းအနေနဲ့ချင်းပြည်နယ်အစိုးရဖွဲ့ထဲမှာအနာအလွဲသုံးစားလုပ်ခဲ့တာတွေရှိခဲ့တယ်ဆိုတဲ့သတင်းတွေကြောင့်ပါတီဘိုအလုံးမှုဆောင်ဖွဲ့ကကွင်းစင်းလှုပ်ဆောင်ခဲ့တာတွေလည်းရှိခဲ့တယ်လို့သိရပါတယ်။အရေးယူတာခံထားရတဲ့ကိုင်ကန်ရှင်ဦးအောင်သန်းကို RFA ကဆက်သွယ်မေးမြန်းရမှာဦးအောင်သန်းရဲ့သမီးဖြစ်သူကအခုလိုပြောပါတယ်
။အော်ဟုတ်ကဲ့ရှင်သမီးကတော့ဒေသနဲ့ပတ်သက်ပြီးတော့သမီးမသိပါဘူး။ဘာလို့လဲဆိုတော့ဒါအဖေကိစ္စဖြစ်နေလို့အဖေအနေနဲ့တော့ဘယ်လိုဖြေရှင်းလဲဘာလဲဆိုတော့ဒီပဲသိပါဘောနော်။အဲ့တော့သမီးကတော့ဘာမှမသိပါဘူး။ပြောလို့လဲဆိုလို့ပြပါဦးရှင်။ဟိုအဖေကဖုန်းပြောလို့ဆိုလို့ပြလို့သမီးတို့ဖုန်းရောဖုန်းပေးမပြောဘူးပေါ့။
ပါတီဝင်တယောက်အနေနဲ့ပါတီရဲ့စီမင်းစည်းကမ်းတွေကိုလိုက်နာဖို့လိုအပ်သလိုလိုက်နာမှုမရှိခဲ့ရင်လည်းပါတီရဲ့အရေးယူမှုတွေကိုရင်ဆိုင်ရမှာပဲလို့လည်းချင်းပြည်နယ်ကပါတီဝင်အများစုတို့ကပြောကြပါဗျ။ဦးအောင်သန်းအရေးယူခံရတာနဲ့ပတ်သက်ပြီးချင်းပြည်နယ်မင်းတပ်မြို့နယ်ရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတိတ်ထန်းကအခုလိုပြောပါဗျ။ဒ
ီကနေ့ကြီးဖောက်ချက်လို့ဒီလိုထုတ်ပြပြတာတွေဖြစ်မှာပါ၊သတိပေးတာတွေရှိမှာပါ။ပါတီစီမင်းစည်းကမ်းကြော်လွန်ပြီးမှမလုပ်ဝင်တော့အဲ့လိုလုပ်ဆရာတော့မရှိတော့ဘူးလို့လည်းယူဆပါဗျ။သူကချင်းပြည်နယ်မှာအတွေ့အမှုဖြစ်နေတယ်။ကိုယ်တည်းအနေနဲ့ကတော့သူကရလို့မရပါဘူး။ပြည်သူကိုယ်တည်းဆိုတော့ငါပြည်သူကကျွန်တော်တို့အစိုးရကိုတစ်ဖက်ကြောင်းရှိအောင်အမြင်မကြည့်အောင်မနေကြပါနဲ့ဆိုတော့တုန်တင်ချက်ဆုံးမချက်ပြီးအများရန်ပေးတာပါပဲ။ပါတီအစည်းကမူပေါင်းနဲ့မကိုက်ညီလို့ကျွန်တော်တို့ရနာခိုင်းမယ်ဆိုတော့ပြည်သူမဆိုရနာရမှာပဲ။ပါတီစီမင်းစီကအရေးယူတယ်ဆိုတော့ထော်ရတော့ကျွန်တော်တို့ကဘာမှပြောစရာမရှိဘူးခင်ဗျာ
ပြီးခဲ့တဲ့ဇန်နဝါရီလကိုပိုင်းလောက်ကလည်းအရာဝီတိုင်းလွှတ်တော်ဒုဥက္ကဋ္ဌကိုဗန္ဒငွေအလွဲသုံးစားလုပ်ခဲ့တယ်ဆိုတာစစ်ဆေးပေါ်ပေါက်ခဲ့လို့ဆိုပြီးရာထူးတာဝန်ကနေရက်ဆိုင်ခဲ့ပါတယ်တိုင်ကြားမှုတွေအရအပြစ်ရှိကြောင်းစစ်ဆေးတွေ့ရှိလို့စားနဲ့သတိပေးတာနှုတ်နဲ့သတိပေးတာတာဝန်ကနေရက်ဆိုင်တာစတဲ့အရေးယူမှုတွေပြုလုပ်ခံခဲ့ရတဲ့တိုင်းနယ်ပြည်နယ်အစိုးရအဖွဲ့ဝင်တွေလွှတ်တော်အကြီးအကဲတွေစုစုပေါင်း12ဦးရှိတယ်လို့ပါတီရဲ့ဒုဥက္ကဋ္ဌနှင့်ဒေါက်တာဇော်မြင့်မောင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ခင်ဗျာ